73 စီစည်းနှုန်းကိုအစိုးရကနေ့စဉ်စောင့်ကြည့်နေပြီးဈေးပိုရောင်းချလာမယ်ဆိုရင်ဈေးနှုန်းစက်မတက်ရအောင်ကန့်သတ်မှုတွေလုပ်မယ်လို့မြန်မာအစိုးရတာဝန်ရှိသူတို့ကပြောကြပါတယ်။မြန်မာနိုင်ငံ73စီတင်သွင်းရောင်းချသူများအသင်းကတော့ကန့်ကွက်မှုတွေလုပ်မယ်ဆိုတာကိုသတိထားပြီးတုံ့ပြန်ပါတယ်။ဗီဒီယိုတွေတော့ကိုထက်အောင်ခန့်ကတင်ပြပို့ထားပါပါ။73စီဈေးတွေမြင့်တက်ပြီးပြန်မကျတဲ့အတွက်
ဝေဝမှုတွေရှိနေဒီမှာပဲမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြမကြီးနဲ့ထွက်ပစ္စည်းရောင်းဝယ်ရေလုပ်ငန်းဥဆောင်ညွှန်ကြားရေးမှုဦးတန်းစင်ကဈေးကွက်စီပွားရေးစနစ်အရအားလုံးကိုကျွန်တော်တို့ကထုတ်တိုင်မထားပါဘူးကျွန်တော်တို့ဖွင့်ပေးထားပါတယ်သို့တော်ကျွန်တော်တို့နေ့စဉ်တော့ကျွန်တော်တို့စောင့်ကြည့်ပါအဲ့ဒီဈေးနှုန်းပုံမှာဟလာဖြစ်တဲ့ဈေးနှုန်းများမဖြစ်ဘူး ်တော့ဖြစ်ပါတယ်ခုနကျွန်တော်ရှင်းလင်းတင်ပြလို့ပြီးခဲ့တဲ့နှစ်ကဒီဇင်ဘာမှာဒီကျွန်တော်တို့လုပ်ခဲ့ဘူးဟဲ့ပြီးခဲ့တဲ့အကြံမတိုင်ခင်လေးပေါ့နော်တကြံကာလမှာရေထိုးတက်မှထိုးတဲ့အတွက်ကျွန်တော်တို့အချိန်လုပ်ခဲ့ဘူးပါအဘဆက်တုံးကြီးဈေးလုံးကြောက်အောင်တော့ကျွန်တော်လည်းမတတ်နိုင်ပါဘူးဒီလိုပဲမော့ဈေးလုံးနဲ့အချင်းချင်းပေါ်မှာဘူတည်ပြီးတော့ကြောင်းလဲနေတဲ့ဈေးလုံးကိုတော့ကျွန်တော်တို့မထိချုံနိုင်ပါဘူးသို့တော့ကျွန်တော်တို့လုံနိုင်တဲ့အပိုင်းကတော့တင်သွင်းလာတဲ့ဆက်တုံးကြီးဖြစ်ဖြစ်ဖြစ်တိုက်တဲ့ဈေးလုံးအတိုင်းဖြစ်ဖို့ကိုတော့ဒါကျွန်တော်တို့အများအားစောင့်ကြည့်ပြီးတော့ကျွန်တော်တို့စက်မှတ်နေရဆိုတာလေးကျွန်တော်သိကြတယ်ပ
ါအခုလိုဆက်တုံးကြီးဈေးတွေတက်တာကကမ္ဘာရေနံစည်းတက်တာကြောင့်လို့ပြောဆိုမှုတွေရှိတယ်လို့ဒေါ်လာဈေးတက်တာနဲ့ကျပ်ငွေတန်ဖိုးကျဆင်းတာတွေရဲ့ရိုက်ခတ်မှုကြောင့်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်။ကမ္ဘာငွေကြေးစကွက်ကိုလိုက်ပြီးမြန်မာကျပ်ငွေနဲ့ရွှေဈေးမှာအပြောင်းလဲတွေရှိခဲ့ပေမဲ့ဆက်သုံးစီဈေးမပြောင်းလဲပဲပြန်မကျတဲ့ပေါ်ဝေဖန်မှုတွေရှိနေတာပါ။ဆက်သုံးစီဈေးတက်တဲ့အတွက်တည်ယူပို့ဆောင်ရေးလုပ်ငန်းတွေပေါ်ရိုက်ခတ်ခဲ့ပြီးဆက်သုံးစီဈေးကွက်ကိုလဝက်ကြီးအုပ်ထားတဲ့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်လာနေပါတယ်။ဒီချိန်မှာပဲဆက်သုံးစီဈေးနဲ့ပတ်သက်လို့အစိုးရဘက်ကတုံ့ပြန်ချက်ထွက်လာတာပါမြန်မာနိုင်ငံ73စီတင်သွင်းရောင်းချသူများအတွင်ရုံးဖွဲ့မှုဥဝင်မြေကတော့ထိန်းချုပ်မယ်ဆိုရဲပြောဆိုချက်ပေါ်သတိထားပြီးတုံ့ပြန်ပါတယ
်အဲထိန်းချုပ်မယ်ဆိုတာကလေဘယ်လိုပုံစံနဲ့ထိန်းချုပ်မှာလဲဆိုတာရှိသေးတယ်လေဆိုရတဲ့ဘောကဗျာဟိုဟိုဘက်တစ်ခေတ်ကလို့ခင်ဗျားတို့ဝေဒီနဲ့ဒေရောင်းအောင်ဝေဒီနဲ့ဘာညာဆိုတာကြီးကအဲ့ဒါတစ်ဖက်ခေတ်ကကြံခဲ့ပြီလေဒီအခုရောင်းနေတဲ့ဟာကကျွန်တော်တို့ရဲ့အကျိုးများအထီးကိုမရောက်သေးပါဘူး။ရောက်လည်းမရောက်သေးဘူးဆိုတော့ကျွန်တော်တို့ကလက်ရှိပေါင်ကြီးမျိုးရင်းနှံတဲ့လက်ရှိဝယ်နေရတဲ့ဈေးတွေရောအကုန်လုံးခိုင်မာရှင်းပြခဲ့တဲ့ဟာကိုဘယ်သူမှလည်းမယုံကြည်ကြဘူးလေ။အဲ့တော့အခုကျွန်တော်တို့ရောက်နေတဲ့ဒီစီတိုင်းတွေရောက်နေတဲ့ဈေးနှုန်းဟာအခုကျွန်တော်တို့ကကြိုက်တဲ့အဖွဲ့အစည်းရဲ့အဖြစ်သေးကိုခံနိုင်တယ်လေ။ကျွန်တော်တို့ဝယ်ထားတဲ့ဈေးကဒီလောက်ပဲဖြစ်တယ်။ဒါကြောင့်ဒီလောက်ပဲရောင်းတာ။အဒီရက်ကိုကျွန်တော်ဆက်ဘလူးမှချရောင်းရင်ဆိုင်နယ်ကောင်အရင်တုတ်ပြီးတော့ဟိုရှင်းတဲ့ဘန်နီပါကျိုးသက်ကြီးဖြစ်ရောက်ကုန်မယ်လို့ကျွန်တော်တို့ဒီဟာအတွင်းမှုကဟိုကလေးကကျွန်တော်ပြောထားတာရှိတယ်လေ။ဟိုဒါအစင်းတစ်စင်းကိုအတင်းကျွန်တော်တို့တွားလုပ်လိုက်လို့ရှိရင်ပြူလဲသွားဖို့ရှိတာပေါ့နော်။ဒါကိုပဲကျွန်တော်ပြောချင်တယ်ပါ
။ပြည်တွင်းမှာလောင်စာကြီးဈေးကွက်ကိုပြည်တွင်းကုမ္ပဏီတွေကပဲဈေးကွက်ကိုအဓိကကင်တွေတာဖြစ်ပါလေ။ဈေးတက်နေပေမဲ့စက်သုံးစီကိုအရှုံးခံပြီးရောင်းချနေရတာလို့မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအတင်းတာဝန်ရှိသူကမကြသေးရင်ကပြောဆိုခဲ့တာကြောင့်ဝေဖန်ချက်တွေလည်းပေါ်ထွက်ခဲ့ပါတယ်။အခုလိုဈေးတက်တာဟာ73စီဈေးကွက်မှာလည်းလူနည်းစုကလွှမ်းမိုးချုပ်ကန်နေတာတွေကြောင့်ဆိုပြီးချုပ်ကန်တာတွေလျှော့ချဖို့လည်းလုပ်ငန်းရှင်တွေဘက်ကဝေဖန်တောင်းဆိုမှုတွေရှိနေပါတယ်ခင်ဗျာ။